မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်သွင်းကူးစက်မှုကစံချိန်တင်မြင့်တက်လာနေပြီးကိုဗစ်ရောဂါနှိုင်းနှင်းရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအာကန့်နွန်ပါ။မြန်မာတနင်္ဂနွေလုံးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာလ9ရက်နေ့မွန်လွဲတနာရီခွဲထိထုတ်ပြန်ကြေညာချက်အရကိုဗစ် -19 ရောဂါပိုးသက်ခွဲတွေ့ရှိသူအယောက်145ယောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်မြန်မာနိုင်ငံမှာအတည်ပြုလူနာရောဂါပိုးကူးစက်ခံရသူ1464ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနောက်ပိုင်းပိုးတွေ့လူနာတွေမှာပြပခီးသွားရာဇဝင်လည်းမရှိအတည်ပြုလူနာတွေနဲ့ထိဆက်မှုမရှိဘဲရောဂါပိုးတွေ့ရှိလာတာကြောင့်အများပြည်သူတွေပိုမိုသတိထားဖို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကသတိပေးပြောဆိုပါတယ်
။ဘာမှမလွန်ကဲနိုင်တဲ့သတိရတာလွန်ကဲတယ်လို့မရှိဘူး။သတိထားစေချင်တာ။အခုကနောက်ဆုံးကြတော့ဒီကိုဗစ်ကတယောက်ချင်းတယောက်ချင်းစီကံထိန်သိမ်းရင်ပြဿနာမရှိတော့ဘူး။ဒါကြောင့်အခုဆိုလို့ရှိရင်ပွားတယ်လားပြောတယ်ဘလူးရှိရဘလူးရှိဘာမှမသိဘူး။
ရခိုင်ပြည်နယ်အတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်အခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေပါပြန့်နှံ့လာပါတယ်။အဲ့ဒီနောက်ပိုင်းစစ်တွေကနေရန်ကုန်လေရင်ခီးစင်နဲ့ပြန်လာသူတွေကတပ်ဆိုင်ရာဌာနတွေကိုအကြောင်းကြားအသိပေးဖို့နိုင်ငံပိုင်သတင်းစာထံမှလည်းကြေညာထားတာပါ။ယခုချိန်ထိတဝက်လောက်ဆက်သွယ်မလာသေးတာကြောင့်ရောဂါထိန်းချုပ်ဖို့အတွက်ရက်ပိုင်းလောက်အချိန်ပေးသွားမှာဖြစ်ပြီးလိုက်နာမှုမရှိရင်ဥပဒေကြောင့်အရာအရေးယူသွားမယ်လို့ဒီနေ့အွန်လိုင်းဆွေးနွေးရာမှာနိုင်ငံတော်အတိုင်ပင်ခံကပြောဆိုသွားပါတယ်
။ဒီကိစ္စကြတော့ကျမတို့ဒီလွတ်ထားလို့မရဘူး။ဒီဟိုဥစားအတိုင်အချိန်တိုင်းတာထူပြေးပါမယ်။အများကြီးလည်းမဟုတ်ဘူးရက်ပိုင်းပေးမယ်။အဲ့ဒီအတွင်းမှာမှကိုဖောက်ကိုကိုရဲ့သဘောဆန္ဒအရမဆက်သွယ်ပဲနဲ့နောက်မှဒီလိုပါမှတ်သိလို့ရှိရင်ကျွန်တော်တို့အရေးယူရပါလိမ့်မယ်။ဆိုအရေးယူရဆိုတာလဲဟိုဒါပေးခြင်းနဲ့စိတ်နဲ့မဟုတ်ဘူး။တတိပေးခြင်းနဲ့စိတ်နဲ့ဒီလိုမလုပ်လို့ရတော့ရန်ကုန်လူညာမျိုးမှအများကြီးပြတ်သွားနိုင်ပါတယ်။ဒါအားလုံးကနေပြီးတော့အခုချိန်မှာအထူးသတိထားမှာပေါ့နော်။
ဗိုင်းရပ်ဖြတ်ပေါ်ထိန်းချုပ်နိုင်ရန်နဲ့ရောဂါပိုးကုနေပါကမြန်မြန်ဆဲကုနိုင်ရအတွက်လှုပ်ဆောင်ရတာဖြစ်တယ်လို့လည်းပြောပါတယ်။ရခိုင်ကနေလေရင်ခီးစင်နဲ့ပြန်လာသူတွေလူဦးရေ 4,500 လောက်တပ်ဆိုင်ရာကျန်းမာရေးဌာနကိုတရင်ပေးဖို့ပြန်ကွက်နေတယ်လို့လည်းရန်ကုန်တိုင်းဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာချစ်ကိုဟန်ကပြောပါတယ်
။အဲကျွန်တော်တို့ကဒီလူဦးရေကလည်း 4,500 ကျော်လောက်ကျွန်တော်တို့ကတရင်ပို့ဖို့လိုအပ်တာ။အဲကျွန်တော်တို့ကသူတို့ကွာရန်တင်းကိုချက်ချင်းတွင်းမှာမဟုတ်ပါဘူး။ကျွန်တော်တို့မိမိအိမ်မှာမိမိသားနေထိုင်မှာကျွန်တော်တို့ကလည်းသူတို့ရောက်လာတဲ့ရက်ကနေပြီးတော့ပေါ့နော်သူတို့ကိုယ်ဆက်နိုင်တဲ့ကာလ21ရက်အတွင်းမှာရှိနေတဲ့လူတွေလား21ရက်ကျော်သွားပြီဆိုတဲ့လူတွေလားဒီလိုပုံမှန်မူတည်ပြီးတော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ကျွန်တော်စစ်ဆေးတာတွေဒီကိုဆောင်ရွက်မှာဖြစ်ပါတယ်ဘာမှလည်းစိုးရင်ပူပန်နေရမှာမရှိပါဘူးတချို့ကလည်းဒီလိုစစ်ဆေးမယ်ဆိုတာကိုလည်းကြောက်တာလေဖြစ်ရှင်ဖြစ်မှာပါမိမိယောဂရှိတာကိုသိလိုက်ရမှာကြောက်တာမျိုးလည်းကျွန်တော်တို့လူတွေမှာရှိတတ်ပါတယ်ခင်ဗျာ
စက်တင်ဘာ9ရက်နေ့မွန်လွဲတနာရီခွဲထိမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံသူ8ဦးရှိပြီးဖြစ်ပါတယ်။ရောဂါပိုးရှိတယ်လို့တပ်ခွဲအတည်ပြုလူနာတွေထဲရောဂါပိုးကင်းစင်လာသူက385ယောက်ရှိပါတယ်။ကျွန်မအာကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။